Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်2019ခုနှစ်ဇွန်လ18ရက်အင်္ဂါနေ့ညနေ6:00-9:00အစီအစဉ်တွေကိုလိုင်းဒိုမီတာ19.25တို့ကနေကြားရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မရှာဖောင်းပါဒီညနေအစီအစဉ်ကိုတာဝန်ယူတင်ဆက်မှာပါရှင
်ကျွန်တော်အောင်လူမှုပါဒီညနေနားဆင်ရမယ့်သတင်းတွေထဲမှာတော့ယူနိုက်တက်ကသူ့ရဲ့နျူကလ িয়ার အစီအစဉ်နဲ့ပတ်သက်လို့2015ခုနှစ်နိုင်ငံတကာသဘောတူညီချက်ကိုလိုက်နာမှုရှိကြောင်းအမေရိကန်ဆွေရကမနေ့ကထပ်မံအတည်ပြုလိုက်ပါတယ်။အရသာရေပေါ်တာဝန်လက်နက်နဲ့တက်ကဲမှုတွင်စီးရီးယားစစ်ပတ်ဆိုင်ရာအရာရှိတွေနဲ့သိပ္ပံပညာရှင်16ဦးကိုဥရောပသမဂ္ဂ EU ကအရေးယူတန်းခတ်ဖို့စုံပြလိုက်ပါတယ်။ဒီလိုထိတ်ကဲရောက်နိုင်ငံတကာသတင်းတွေကိုနားလောင်လက်တွေ့ချင်ညာပြုသွားမှာပါ
။ကောင်းပါပြီရှင်။သတင်းတွေပြီးနားဆင်ကြမယ့်သတင်းတော်တွေထဲမှာတော့
ဟုတ်ကဲ့နိုင်ငံသားပြည်သူကျွန်တော်တို့တနည်းအားဖြင့်ချင်းချောက်တာအဲဒါကြောင့်ဒီလိုကမြန်မာများပြုတ်ပြိုင်ဘယ်လိုဖြစ်လို့ပြုတ်ပြိုင်ဒီလိုဒီပါဝင်ဖြစ်နေတာသူ့ကိုအခြေယူပြီးတော့ဒီပန်းပြားရုံမှာပဲဖြစ်နေအောင
်ဖန်ဆီးခံထားတဲ့တည်င်းသားတို့ရဲ့အမှုကိစ္စနဲ့ပတ်သက်လို့မြန်မာတည်င်းသမားများကာကွယ်ရေးကော်မတီကကိုတာလုံဆောင်ထက်ပြောသွားတာပါဒီအကြောင်းနဲ့တူရခိုင်ဒီနယ်ကပြဿနာကိုဖြေရှာတဲ့နေရာမှာအပြုသဘောဆောင်ချင်းကားဖို့လိုတဲ့အကြောင်းမြန်မာနိုင်ငံလုံးညိုရဲ့အကြံပေးရပြောဆိုချက်နဲ့ဒီတစ်ခါဒီမြောက်ကိုရီးယားဆန်ရအမေရိကန်ထူးကိုယ်စားလှယ်သံအမတ်ကြီးနဲ့မြန်မာအစိုးရခေါင်းဆောင်တို့တွေ့ဆုံဆွေးနွေးမှုလုပ်ခဲ့တဲ့အကြောင်းတွေကိုပါနားဆင်ကြဖို့ရှိပါတယ်။ဒါပေမဲ့မတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုအောင်လုံးနဲ့နန်းလောင်တို့ပြောပြပေးပါမယ်ရှင်။
ယူနိုက်တက်ကသူ့ရဲ့နျူကလ িয়ার အစီအစဉ်နဲ့ပတ်သက်လို့2015ခုနှစ်နိုင်ငံတကာသဘောတူညီချက်ကိုလိုက်နာမှုရှိကြောင်းအမေရိကန်ဆွေရကမနေ့ကထပ်မံတည်ပြုလိုက်ပါတယ်။သမ္မတဒေါ်နယ်ထရန့်ကတော့အဆိုအဆုံးသဘောတူညီချက်တရအဖြစ်နဲ့အရင်ကဝေဖန်ထားဥပါတယ်။အမေရိကန်ရဲ့ဥပဒေပြဋ္ဌာန်းချက်အရယူနိုက်တက်နိုင်ငံအနေနဲ့သဘောတူညီချက်ကိုလိုက်နာမှုရှိမရှိရပ်ပေါင်း90မှာတစ်ချိန်နိုင်ငံခြားရေးဝန်ကြီးဌာနကကွန်ဂရက်စ်လွှတ်တော်ကိုအတိအပြေးအကြောင်းကြားမှာဖြစ်ပါတယ်။အမေရိကန်ဆွေရအကြီးအကဲအရာရှိတူကတော့သဘောတူညီချက်ပါအချက်တွေကိုယူနိုက်တက်နိုင်ငံကလိုက်နာတယ်ဆိုပေမဲ့သဘောတူညီချက်ရဲ့ရည်ရွယ်ချက်တွေကိုလိုက်နာဖို့ပြတ်ကွက်နေတာကြောင့်ပုံမဖိအားပေးနိုင်အောင်တမန်ထရန့်ဆွေရကမဟာမိတ်တွေနဲ့ပူးပေါင်းဆောင်ရွက်သွားမယ်အကြောင်းပြောဆိုခဲ့ပါတယ်။ယူနိုက်တက်နိုင်ငံကအကြမ်းဖက်ဝါဒီတွေကိုအားပေးနေပြီးအစ္စရေးနိုင်ငံပေါ်ရန်လိုတဲ့သဘောထားရှိနေစေဖြစ်တယ်လို့အမေရိကန်ကိုစိုက်ဘာအင်တာနက်ကတဆင့်တိုက်ခိုက်တာလူ့ခွင့်ရေးချိုးဖောက်မှုတွေကျူးလွန်တာလို့လောက်ရမျိုးတွေရှိနေတဲ့အန်ဒီအရှိဆုံးတိုင်းပြည်တစ်ခုဖြစ်အမေရိကန်ဆွေရကယုံကြည်ထားကြောင်းလည်းသတင်းတောက်တွေကိုပြောဆိုခဲ့တာပါ။ဒီလိုလောက်ရတွေကသဘောတူညီချက်ရဲ့ရည်ရွယ်ချက်တွေကိုအလေးမထားရောက်တဲ့အကြောင်းလည်းပြောဆိုခဲ့ပါတယ်။သဘောတူညီချက်ထဲမှာအားနည်းချက်တွေအများအပြားရှိနေပြီးဒါတွေကိုလည်းတမန်ထရန့်ဆွေရကပြင်ဆင်ဖို့ကြိုးစားနေကြောင်းအမေရိကန်ဆွေရအကြီးအကဲရှိနောက်တူကပြောဆိုခဲ့တယ်လို့တမန်ဟောင်းဘရက်ကိုဘာမှလက်ထက်မှာသဘောတူညီချက်ကိုအကောင့်ထက်ဖို့ကျင့်သုံးခဲ့တာကိုလည်းဝေဖန်ပြောဆိုခဲ့ပါတယ်။ယူနိုက်တက်နိုင်ငံရဲ့နျူကလ িয়ার သဘောတူညီချက်ပေါ်အမေရိကန်ဆွေရရဲ့ယက်တိချက်ကိုပြန်လည်သုံးသပ်နေကြောင်းလည်းပြောဆိုခဲ့ကြတာပါ
။ကြီးစံတွေနဲ့စစ်လက်နက်ထိပ်ဖို့တွေပုံစံထုတ်လုပ်တဲ့ program တွေပါဝင်တဲ့ software တွေကိုခိုးယူပြီးအီရန်နိုင်ငံကိုရောင်းချဖို့ကြံစည်ခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့အီရန်နိုင်ငံသားနှစ်ဦးကိုအမေရိကန်ပြည်နယ်တရားရုံးတစ်ခုကတရားစွဲဆိုထားပါတယ်။တင်းလာနယ်ကထုတ်ပြန်တဲ့ဆွဲချက်တွေအရအီရန်တက်ကတော့စစ်ဖက်နဲ့အစိုးရအဖွဲ့တွေကို software တွေပြန်လည်ရောင်းချဖို့အသက်35နှစ်အရွယ်မိုဟာမက်ဆိုင်ဒ်အာဂျီကအသက်39နှစ်အရွယ်မိုဟာမက်ရီဇာခန်ကိုကုမ္ပဏီကွန်ပျူတာတွေကိုဖောက်ဝင်ပြီးတော့ software တွေကိုခိုးယူဖို့ခိုင်းစေခဲ့တယ်လို့ဆိုပါတယ်။သူတို့နှစ်ဦးအပါအဝင်2013ခုနှစ်မှာဖမ်းဆီးပြီးတော့မနစ်အကျဉ်းသားလဲလှယ်ရေးအစီအစဉ်နဲ့အီရန်နိုင်ငံကိုပြန်ပို့ပေးခဲ့တဲ့တတိယမြောက်လူသူတို့ကို Vermont ပြည်နယ်အခြေစိုက် Aerotech Associate ကုမ္ပဏီရဲ့ကွန်ပျူတာတွေထဲခိုးဝင်ခဲ့တယ်ဆိုပြီးတော့ဆွဆွဲထားတာပါ။ခိုးယူလိုက်တဲ့ software တွေထဲမှာ Aerotech ကုမ္ပဏီရဲ့ PRODAS လို့ခေါ်တဲ့စစ်လက်နက် rocket ပုံစံဒီဇိုင်းနဲ့သုံးသပ်မှုစနစ်တွေပါဝင်ပါတယ်။အဲ့ဒီနည်းပညာတွေပြပတင်ပို့ခွင့်ကို American အစိုးရကထိန်းချုပ်ထားတာဖြစ်တယ်လို့အီရန်အပေါ်ချမှတ်ထားတဲ့ American ရဲ့တန်ခါပိတ်ဆို့မှုအရအရေးကြီးနည်းပညာတွေကိုအီရန်နိုင်ငံစီတင်ပို့ခွင့်ပိတ်ပင်ထားတာလည်းဖြစ်ပါတယ်။ဆွဲချက်တွေအရ Riza Khan ကကွန်ပျူတာတွေကိုခိုးဝင်သူဖြစ်ပြီးအခြေကတော့ program တွေကိုရောင်းချဖို့တာဝန်ယူသူဖြစ်တယ်လို့ဆိုပါတယ်။အီရန်နိုင်ငံကိုရောက်နေကြတယ်လို့ယုံကြည်ရတဲ့သူတို့နှုတ်ကို Rutland မြို့ Vermont Federal ပြည်နယ်တရားရုံးမှာတရားစွဲဆိုထားတာဖြစ်ပြီး Fan Panbrand တွေလည်းထုတ်ထားတာဖြစ်ပါတယ်။
အရသာရွေပေါ်ထားဦးလက်နက်နဲ့တက်ကတ်မှုမှာပတ်သက်ဆက်နွယ်သူတွေဖြစ်စီးရီးယားစစ်ပတ်ဆိုင်ရာအရာရှိတွေနဲ့သိပ္ပံပညာရှင်16ဦးကိုဥရောပသမဂ္ဂ EU ကအရေးယူတန်းခတ်ဖို့ဆုံးဖြတ်လိုက်တဲ့ပေါ်အမေရိကန်ပြည်အောင်စုကကြိုဆိုလိုက်ပါတယ်။အလားတူဗြိတိန်နိုင်ငံချန်ဝန်ကြီး Boris Johnson ကလည်းချီးကျူးစကားပြောကြားခဲ့တာပါ။
Got a very good agreement on sanctions against those who are responsible for chemical weapons attacks in Syria.
ဒီနေ့ငယ်မှာတာဝန်လက်နက်နဲ့တက်ခတ်မှုတွေတာဝန်ရှိရသူတွေပေါ်အရေးယူတန်းခတ်ဖို့သဘောတူညီချက်ကောင်းတစ်ခုရရှိခဲ့ပြီးတာဝန်လက်နက်နဲ့တက်ခတ်မှုမှာပါဝင်ပတ်သက်သူ48ယောက်နဲ့နောက်ထပ်လူရှိဦးပေါ်ကတ်သတ်မှုတွေပိုင်ဆိုင်မှုတွေကိုထိန်းချုပ်တာတွေလိုအရေးယူတဲ့လုံရက်တွေကိုတွေ့ရတာဝမ်းမြောက်ဝမ်းသာဖြစ်ရကြောင်း ပြတင်းနိုင်ငံရဲ့ဝန်ကြီးကပြောဆိုခဲ့တာပါ။ပြတင်းနိုင်ငံလားနဲ့ချီပါဝင်ခဲ့တဲ့တခတ်ရည်ယူဖို့စတင်ကြိုးပမ်းမှုအစအိုင်းမှာ EU အနေနဲ့စောင့်ဝင်နိုင်စွမ်းရှိပါမလားဆိုတဲ့တန်ဖျက်အမြင်တွေရှိခဲ့ပြီးတဲ့နောက်အခုလိုရည်ယူတခတ်နိုင်ငံတွေအတွက်ကျင်းနက်မိကြောင်းလည်းပြတင်းနိုင်ငံရဲ့ဝန်ကြီးကပြောဆိုသွားပါတယ်။စီရွေးနိုင်ငံခန့်ချိန်ခုံးမြို့မှာပြီးခဲ့တဲ့ April လနဲ့စောင့်ဝင်စိတ်တက်ငွေနဲ့တခတ်မှုကတော့ကုလသမဂ္ဂနဲ့ဒါဟုလက်နဲ့တာစီအဖွဲ့တို့ကပူးတွဲစုံစမ်းစစ်ဆေးနေပါတယ်။အမေရိကန်ကတော့တခတ်မှုအတွက်သမ္မတဘရှာအစအစိုးရကိုပြစ်တင်ပြောဆိုခဲ့တယ်လို့ဒါဟုလက်နဲ့တခတ်ခဲ့တယ်လို့ယုံကြည်ရတဲ့စီရီးယားလေတက်ချေဆိုင်စကန်ကိုလည်းအမေရိကန်ကလေချောင်းကနေတတုံပြန်တက်ခတ်ခဲ့တာပါစီရီးယားဆိုရကတော့အရသားတွေထိခိုက်သေးချေခဲ့တဲ့အရင်တုန်းကရောအခုနောက်ဆုံးဒါဟုလက်နဲ့တက်ခတ်မှုတွေမှာပါပတ်သက်ဆက်နွယ်မှုမရှိကြောင်းငင်းဆန်ထားပြီးအတိုက်ခံတွေကိုရင်ညွန်းသုံးလုံးလေးရှိတဲ့အချက်သက်ဝါရီတွေရဲ့လောက်ရတာဖြစ်တဲ့အကြောင်းလည်းပြောဆိုထားပါတယ
်အရင်အမေရိကန်အစိုးရလက်ထက်ကျမရေးဆောင်ရှောက်မှုစနစ်ပြုတ်ပြန်ပြောင်းလဲဖို့ Republican တွေကြိုးပမ်းနေတာမှာအထက်လွှတ်တော်လူများစုကောင်းဆောင် Republican အမတ် Mitch McConnell ကပြီးခဲ့တဲ့သတင်းမှာတင်ပြခဲ့တဲ့ဥပဒေမူကြောင်းကိုသူတို့ထောက်ခံမှာမဟုတ်ဘူးလို့နောက်ထပ် Republican အထက်အလွှတ်တော်အမတ်နှစ်ဦးကပြောဆိုလိုက်တာကြောင့်မနေ့ကတင်းလာနေကြတဲ့ဥပဒေကြောင်းကိုအထက်လွှတ်တော်မှာမဲခွဲဆုံးဖြတ်ဖို့မအောင်မမြင်ဖြစ်ခဲ့ပါတယ်။ဒီမူကြမ်းဟာလက်ရှိ Obama ကျမ်းမာရေးဆောင်ရှောက်မှုဥပဒေထက်ပိုကောင်းမလာသလိုကုန်ကျစရိတ်နည်းအောင်လည်းမလုပ်နိုင်ရကြောင်းဥပဒေမူကြမ်းသစ်ကိုလက်ခံမှာမဟုတ်တဲ့အကြောင်း Kansas ပြည်နယ်အထက်လွှတ်တော်အမတ် Jerry Moran နဲ့ Utah ပြည်နယ်အထက်လွှတ်တော်အမတ် Mike Lee ကကြေညာချက်တွေအတိအကျထုတ်ပြန်ခဲ့ကြတာပါ။ဥပဒေသစ်ကလူပေါင်းတန်းနဲ့ချီရဲ့ကျမရဲ့အမတ်ခံနဲ့ဖြတ်တော့ပြလိုက်နိုင်တာကြောင့်လက်ရှိစနစ်ပြောင်းလဲပြစ်မဲ့အပေါ်တခြား Republican အမတ်တွေကလည်းကန့်ကွက်ထားတာရှိပါတယ်။အထူးသဖြင့် Medicaid လိုလူသိများတဲ့ non bar တဲ့ American တွေအတွက်ကျမရဲ့ဆောင်ရှောက်မှုအစီအစဉ်တွေနှဲပါသွားနိုင်တာကြောင့်ဖြစ်ပါတယ်။ပြီးခဲ့တဲ့ဂျွန်လာရုံးကဒီဥပဒေမူကြမ်းကိုအထက်လွှတ်တော်မှမဲခွဲဆုံးဖြတ်ဖို့ကြိုးစားခဲ့ပေမဲ့ထောက်ခံမဲ့အလုံးလောက်မရရှိခဲ့တာကြောင့်ရက်ရွှေဆိုင်ခဲ့ပြီးအခုဒုတိယအကြိမ်ပြင်ဆင်မှုတစ်ချို့လုပ်ပြီးမဲခွဲဆုံးဖြတ်ဖို့ကြိုးစားတာလည်းဖြစ်ပါတယ်။
ရွေဘေးကအတန်ညနေပိုင်းမြန်မာဘာသာစစ်စစ်လေးကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1063ရလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ရွေဘေးကအတန်မြန်မာဘာသာစစ်စစ်ရဲ့အင်ကာနဲ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ဗင်နီဇွဲလားနိုင်ငံမှာဖွဲ့စည်းပုံအခြေခံဥပဒေသစ်ပြဋ္ဌာန်းမှုစီစဉ်နေတဲ့သမ္မတနီကိုလတ်စ်မာဒူရိုပေါ် PRP ကိုရည်ရွယ်ပြီးခြားသာပြင်းနေမှာတနင်္ဂနွေထူထူသိပ်စင်တွေကိုတိုက်ခတ်နေစော်ဝနေပါတယ်။တိုက်ခတ်အုပ်စုတွေကကမကတလို့စီစဉ်ခဲ့တဲ့လူလူဆန္ဒခံယူပွဲမှာတော့ဖွဲ့စည်းပုံအခြေခံဥပဒေသစ်ရေးဆွဲမဲ့အထူးလွှတ်တော်အတွက်ကိုယ်စားရွေးချယ်မဲ့သမ္မတရဲ့အကြံစီကိုဆွံ့လွှတ်ဖို့နိုင်ငံလုံးကမဲဆန္ဒရှင်တွေရဲ့သုံးပုံလုံးနီးပါးသဘောထားပေးခဲ့တာပါ။ဆန္ဒခံယူပွဲရဲ့ရလဒ်ကိုတော့မလိုက်နာမဖြစ်လိုက်နာဖို့တာဝန်တော့မရှိပါဘူး။သမ္မတမာဒူရိုကတော့အတိုက်ခံတွေရဲ့တနင်္ဂနွေနေ့ကလူလူဆန္ဒခံယူပွဲဟာပြောင်းဝင်မှုမရှိတဲ့အကြောင်းပြောဆိုခဲ့ပြီးဇူလ30ရက်နေ့မှာအထူးလွှတ်တော်တရားဖွဲ့စည်းမဲ့အစည်းအဝေးကိုအကောင့်ထဲဖွင့်နိုင်မှုလည်းဆက်လက်ကြိုးပမ်းနေပါတယ်။ဗင်နီဇွဲလားသမ္မတအနေနဲ့စီစဉ်တိုင်းဆက်လုပ်မယ်ဆိုရင်အမေရိကန်ကပြင်းထန်ပြီးဖြတ်သားတဲ့စီးပွားရေးပိတ်ဆို့တံခါးမှုတွေချမှတ်မဲ့အကြောင်းသမ္မတဒေါ်နယ်ထရန့်ကမနေ့တုန်းကသတိပေးပြောဆိုထားပါတယ်
။အင်ဒိုနီးရှားနိုင်ငံရဲ့လွှတ်တော်ဥက္ကဋ္ဌကိုဒေါ်လာတန်ပေါင်းများစွာပါဝင်ပတ်သက်နေတဲ့ Electronic မှတ်ပုံတင်စနစ်စတင်အသုံးပြုရေးအကျင့်ပြတ်ခြားစားမှုအရှုပ်တော်ပုံတွင်ပါဝင်ပတ်သက်နေသူအဖြစ်တင်ပြရှိနေကြပါတယ်။ Electronic မှတ်ပုံတင်စနစ်စတင်ရဲ့အတွက်ခြားထားပေးတဲ့ဒေါ်လာတန်440ရဲ့သုံးပုံနှုန်းပုံဖြစ်နေပါဖြစ်တဲ့ဒေါ်လာတန်ပေါင်း190အထိ2012ခုနဲ့2012ခုနှစ်အတွင်းအလွယ်သုံးစားလုပ်ခဲ့ကြတော့ပါ။ဒီကိစ္စမှာလွှတ်တော်ဥက္ကဋ္ဌဆေယာနိုဗန်ဒိုပါဝင်ပတ်သက်ကြောင်းလုံလောက်တဲ့အထောက်အထားရရှိထားပြီလို့အစိုးရအဖွဲ့ရဲ့အကျင့်ပြတ်ခြားစားမှုတိုက်ဖျက်ရေးကော်မရှင်အကြီးအကဲအာဂတ်ရာဟာဂျိုကတင်လာနေမှာပြောပါရယ်ဂိုတာပါတီရဲ့ဥက္ကဋ္ဌဖြစ်တာဝန်ယူထားတဲ့နိုဗန်ဒိုဟာသူကိုယ်တိုင်ရောတခြားသူတွေပါချမ်းသာလောင်းအာဏာအလွယ်သုံးစားလုပ်ခဲ့တယ်လို့ယုံကြည်ရကြောင်းရာဟာဂျိုကပြောပါရယ်လွှတ်တော်ဥက္ကဋ္ဌနိုဗန်ဒိုကဆွဆွဲချက်တွေကိုအင်ကာနဲ့တင်စားရှင်းလင်းပွဲတစ်ခုမှာညင်ပယ်သွားပါရယ်တရားရေးဝန်ကြီးနဲ့ပြည်ထောင်ရေးဝန်ကြီးဟောင်းအပါအဝင်တခြားအဆင့်မြင့်အရာရှိတွေလည်းဒီအရှုပ်တော်ပုံနဲ့ညီစွန်နေတာပါအစိုးရအရာရှိနဲ့ဥရောလည်းဒီကိစ္စနဲ့လက်တလောအမှုရင်ဆိုင်နေရတဲ့အတွက်အစိုးရအဖွဲ့အတွင်းအချင်းပြချစားမှုစန့်ကျင်ရေးလှူလာတဲ့သမ္မတဂျိုကိုဝီဒိုတို့အနေနဲ့ဒီကိစ္စကိုဘလောက်ပြည့်ပြည့်တသားကံ့တွင်မလဲဆိုတာစမ်းသပ်လိုက်တာလည်းဖြစ်ပါတယ်
ဒီစနစ်စစ်သွေးကြော်ရဲ့ပုံကမှုတွေကိုစစ်တပ်ကနှစ်လကြာစစ်စင်ရေးတွေဆင်နွှဲနေတဲ့ဖိလစ်ပိုင်နိုင်ငံတောင်ပိုင်းမင်ဒနာအိုကျွန်းမှာစစ်အုပ်ချုပ်ရေးမင်းကိုဒီဇင်ဘာလထိတတန်းတိုးဖို့တမန်ရော်ဒရီဂိုဒူတာတီကလွှတ်တော်ကိုတိုက်တွန်းလိုက်ပါတယ်။ IS စစ်စင်ရောက်ဖွဲ့နဲ့ဆက်နွယ်မှုရှိတဲ့ထိတ်တဲစစ်သွေးကြော်ခေါင်းဆောင်အစ်စင်နီလိုဟာပီလုံကိုဖမ်းဆီးဖို့ လွန်ကျွေးတပ်ဖွဲ့ရဲ့ကျူးပန်းမှုတွေမအောင်မြင်ဖြစ်ခဲ့ရပြီးနောက်ပိုင်းဖြစ်ပွားနေတဲ့တိုက်ပွဲတွေအတွင်းတည်ဆုံးသူရေထွက်ရာ900ကျော်ထိရှိနေပါပြီ။ခရီးရန်ပြားကြောင်တစ်ခုပါဝင်အဆောက်အဦများပြားကိုစစ်သွေးကြွတွေမိရှုဖြစ်စီခဲ့ပြီးလူများပြားကိုလည်းတစားကန်ဖြစ်ဖမ်းဆီးခဲ့ရကလူကြီး20တန်းရှိတဲ့ကျွန်းပေါ်မှာရပောင်း60ကျားစစ်အုပ်ချုပ်ရေးအမိန့်ထုတ်ပြန်လိုက်ကြောင်းတမန်တူတာတီကမေလ23ရက်နေ့မှာကြေညာထားပါ။ဖိလစ်ပိုင်နိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေအရတမန်ရဲ့အမိန့်ဟာလာမယ့်စနေနေ့ဇူလိုင်လ22ရက်နေ့မှာပြည့်ပြည့်တော့မှာဖြစ်ပါတယ်။ဖိလစ်ပိုင်တမန်ရဲ့ပြောခွင့်ရပုဂ္ဂိုလ်အနက်စတိုအဘလာကတော့တမန်အမိန့်ပြည့်ပြည့်မဲ့အချိန်မှာပုံကံမှုတွေကိုစစ်တပ်ကပြီးသက်ချိန်မုန်းနိုင်အောင်မှာမဟုတ်သေးတဲ့ကြောင်းဒီကနေ့ပဲမနီလာမြို့တော်မှာသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်။
အမေရိကန်စစ်သည်မော်တွေတိုင်ဝမ်ကျွန်းကိုတွားရောက်ဖို့ဖြစ်လာစေမဲ့အမေရိကန်ရဲ့ကာကွယ်ရေးဥပဒေကြမ်းသစ်ထွက်ပေါ်လာပြီးနောက်အမေရိကန်ပြည်ထောင်စုနဲ့တိုင်ဝမ်တို့ကြားဘလို့စစ်ဖက်ဆက်ဆံရေးကိုမဆိုအခိုင်အမာဆန္ဒကြောင်းတရုတ်နိုင်ငံကထပ်လောင်းပြောဆိုလိုက်ပါတယ်။အမေရိကန်လွှတ်တော်ကတောက်ကြနေမှာအတည်ပြုလိုက်တဲ့2018ဘဏ္ဍာရေးနှစ်ရဲ့အမေရိကန်အမျိုးသားကာကွယ်ရေးလုတ်ပိုင်ခွင့်အဥပဒေကတိုင်ဝမ်ဆိုင်ရာပြည်ထောင်ချက်နဲ့ပတ်သက်ပြီးတော့အမေရိကန်ပြည်ထောင်စုအတွက်အခိုင်အမာပြင်ဆင်မှုတွေလုပ်ထားတယ်လို့လည်းပြောခွင့်ရလူခန်းကဘီဂျင်းမှာပြောဆိုသွားပါတယ်။
နောက်ဆုံးရသတင်းတွေကိုကိုအောင်နှုံးနဲ့နန်းလောင်တို့ပြောပြပေးကြတာပါ။အခုဆက်လက်ပြီးတော့သတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်ရှင်။ရခိုင်ပြည်နယ်ဆိုင်ရာသတင်းလွှာနဲ့အရင်ဆုံးစပါမယ်။ရခိုင်ပြည်ထနာအဖြစ်ရှာတဲ့နေရာမှာပြည်သဘောဆောင်ချင်းကားဖို့လိုနေတယ်လို့မတူညီတဲ့နှစ်ဖက်အတိုင်းအဝိုင်းအတွက်အခြေခံလိုအပ်ချက်တွေကိုမြန်မြန်တတမြစ်တင်ပေးဖို့လိုအပ်နေတယ်လို့မြန်မာနိုင်ငံလုံခြုံရေးအကြံပေးဦးတောင်ထွန်းကပြောကြားလိုက်ပါတယ်။ဒီနေ့အင်္ဂါနေ့အမျိုးသားပြန်လည်တင်ပြရေးနဲ့ငင်းချင်းရေးဖို့ဌာနမှာရန်ကုန်အခြေစိုက်နိုင်ငံတကာတန်တမန်တွေကိုဖိတ်ကြားရှင်းလင်းပွဲမှာအခုလိုပြောကြားခဲ့တာပါ။အပြည့်စုံကိုဒေါက်ခင်မျိုးသက်ကပြောပြမှာပါရှင်
။ရခိုင်ပြည်နယ်ရင်းနယ်ပတ်သက်ပြီးကုလသမဂ္ဂစုံစမ်းစစ်ဆေးရေးအဖွဲ့ကိုတောရောက်ခွင့်မပြုတဲ့အတွက်နိုင်ငံတကာကနေဝိုင်းဝန်းဝေဖန်နေချိန်မှာပဲအခုလိုတန်တမန်တွေကိုဖိတ်ကြားဆွေးနွေးခဲ့တာဖြစ်ပါတယ်။နိုင်ငံတော်လုံခြုံရေးဆိုင်ရာအကြံပေးဦးတောင်ထွန်းကရခိုင်ပြည်နယ်မှာစိန်ခေါ်မှုတွေအများကြီးရှိနေဆဲဖြစ်ပြီးလုံခြုံရေးအခြေအနေဟာရှုပ်ထွေးနေဆဲဖြစ်ကြောင်းအခုလိုပြောပါတယ်။
As you know, the new government has stayed in office for just over a year.
အစိုးရတည်တက်လာခဲ့ပြီးတနစ်ကာလအချိန်အထိစိန်ခေါ်မှုတွေအများကြီးနဲ့ရင်ဆိုင်နေရဆဲဖြစ်ပါတယ်။ငင်းချိုင်းလုပ်ငန်းစဉ်အတွက်လည်းအခက်အခဲတွေအများကြီးရှိနေပါသေးတယ်။ဆက်ပြီးတော့ကြိုးစားလှုပ်ဆောင်နေပါတယ်။ရခိုင်ပြည်နယ်နဲ့ပတ်သက်လို့ကတော့အခြေအနေတွေကအတော်လေးရှုပ်ထွေးနေသေးပါ
။ဒီဒေသအတွက်လူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးအဖွဲ့တွေကိုဒီနှစ်ဆန်းပိုင်းကစပြီးပြန်လည်ဝင်ရောက်ခွင့်ပေးထားတာမို့အခုဆိုရင်အထောက်အကူလိုအပ်တဲ့ဒေသမှာ95ရာခိုင်နှုန်းလောက်ကိုကုလသမဂ္ဂနဲ့ NGOs အဖွဲ့တွေတွားရောက်ပြီးအကူအညီပေးနေနိုင်ပြီဖြစ်ကြောင်းလည်းပြောပါတယ်။ဒီဒေသကိုသတင်းမီဒီယာမရောက်နိုင်ဘူးလို့ဝေဖန်ကြပေမဲ့အောက်တိုဘာ9ရက်ဖြစ်စဉ်ပြီးမနစ်ကဒီဇင်ဘာလကစပြီးပြည်ရင်းမီဒီယာအဖွဲ့တွေနှစ်ကြိမ်တန်တန်တွားရောက်ခဲ့တယ်လို့မကြခင်ကပဲပြည်ပမီဒီယာတွေကိုပါတွားရောက်ကြည့်ရှုနိုင်အောင်ဆောင်ရွက်ပေးခဲ့တယ်လို့ပြောပါတယ်။ဒါအပြင်ဒေသရင်းတရားဥပဒေစိုးမိုးနိုင်အောင်စူးစမ်းနေဆဲဖြစ်တဲ့အပြင်နေဆက်ချင်းထိဆက်နေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခိုလုံသူတွေအရေးဖြည့်ဆည်းနိုင်ဖို့အတွက်နိုင်ငံတော်အတိုင်ပင်ခံကိုယ်တိုင်စူးစမ်းနေတယ်လို့သူကိုယ်တိုင်လည်းဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေနဲ့ထိတွေ့ဆက်ဆံပြီးလှုပ်ဆောင်နေတယ်လို့နေဆက်မှာဆက်သွယ်ရေးအရာရှိတွေထားပြီးနှစ်နိုင်ငံနေကြားဆောင်တက်တွေပူးတွဲပြီးကင်းလှည့်တာ24ကြိမ်ရှိပြီလို့ဆိုပါတယ်။ဒါအပြင်မစ္စတာကိုဖီအန်နန်ရဲ့ရခိုင်ရေးအကြံပေးချက်တွေအတိုင်းယာနှုံးပြစ်မလုပ်နိုင်သေးပေမဲ့အတော်များများကိုလှုပ်ဆောင်နိုင်ခဲ့ကြောင်းနဲ့ဒေသရင်းလုံခြုံရေးအဖွဲ့တွေအတွက်တင်နန်းပေးတာတွေနဲ့လူမှုဘဝဖွံ့ဖြိုးရေးလှုပ်ဆောင်နေတဲ့အခြေအနေတွေကိုရှင်းပြခဲ့ပါတယ်။ဒါအပြင် IDP ဥယျာဉ်ရွှေပြောင်းနေရာသူတွေနေရပြန်နိုင်ဖို့လုပ်တဲ့နေရာမှာစခန်း3ခုကိုပိတ်သိမ်းနိုင်ခဲ့တယ်လို့ပြောပါတယ်။အခုလိုရခိုင်ပြည်ထနာအဖြစ်ရှာတဲ့နေရာမှာအပြုသဘောဆောင်ချင်းကပ်ဖို့အတွက်လိုအပ်တယ်လို့မြန်မာနိုင်ငံလုံခြုံရေးအကြံပေးဦးတောင်ထွန်းကပြောကြားခဲ့ပါတယ်
။ Very complex and sensitive situation in Rakhine. And it is our hope that we will have the understanding of the international community.
ရခိုင်ပြည်နယ်အခြေအနေကထိလွယ်ရှာလွယ်အခြေအနေမှာရှိနေဆဲဖြစ်ပါတယ်။အတိုင်းဝိုင်းတစ်ခုကြားမှာဒီထက်ပိုတဲ့နားလည်မှုရှိလာဖို့မျှော်လင့်ထားပါတယ်။မတူညီတဲ့နှစ်ဖက်အတိုင်းဝိုင်းအတွက်အခြေခံလိုအပ်ချက်တွေကိုများများတာတာမြင့်တင်ပေးနိုင်ဖို့အတွက်လိုအပ်နေပါတယ်။ဒါကိုရည်တူအနေနဲ့လည်းဖြည့်ရှင်းနိုင်ဖို့ကြိုးစားနေတယ်လို့ရည်ရှိအနေနဲ့လည်းအပြေရဖို့အပြုသဘောဆောင်တဲ့ချင်းကပ်မှုမျိုးတွေလုပ်ဖို့လိုနေပါတယ်။
ရန်ကုန်ခြေဆိုင် နိုင်ငံသားတာဝန်ရှိသူတွေကိုဖိတ်ကြားရှင်းလင်းနေပွဲမှာနိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနဝန်ကြီးဦးကျော်တန်ဆွေကမကြသေးခင်ကကျင်းပခဲ့တဲ့23ရာစုပင်လုံးဒုတိယအကြိမ်စီဝေးနဲ့ပတ်သက်ပြီးအချက်36ခုနှစ်ချက်ကိုလက်မှတ်ရေးထိုးနိုင်ရတယ်လို့အောင်မြင်မှုတွေရှိခဲ့တယ်လို့ပြောပါတယ်။ NCA ပြည်ရဲ့စာချုပ်ကိုဖွင့်အားလုံးပါဝင်လက်မှတ်ရေးထိုးနိုင်အောင်ကြိုးစားနေတယ်လို့ငြ ငွေဆွေးနွေးပွဲတွေစပ်ပြီးကျင်းပမှာဖြစ်တယ်လို့အစိုးရအဖွဲ့အနေနဲ့ NCA စာချုပ်မှာအဖွဲ့အားလုံးပါဝင်လက်မှတ်ရေးထိုးလာဖို့စပ်ပြီးစူးစမ်းမှာလည်းဖြစ်ပါတယ်အခုလိုဖိတ်ကြားရှင်းလင်းပြီးဆွေးနွေးတဲ့ပွဲကိုအာဆီယံနိုင်ငံတွေအပါအဝင်နိုင်ငံရေးခြားကန်တန်တမာတွေနဲ့တာဝန်ရှိသူအများအပြားတက်ရောက်ခဲ့ကြတာဖြစ်ပါတယ်
ဒေါက်ကင်းညိုတက်ပြောပြခဲ့တာပါရှင်အခုဆက်လက်ပြီးတော့မြောက်ကိုရီးယားနဲ့မြန်မာနိုင်ငံဆက်ဆံရေးကိစ္စရာတွေကိုတလဲကြည့်ကြရအောင်ပါမြောက်ကိုရီးယားဆန်ရာအမေရိကန်အထူးကိုယ်စားလှယ်တန်အမတ်ကြီးဂျိုးဆက်ဗျွန်ဟာမြန်မာနိုင်ငံမှာရောက်ရှိနေစဉ်မြောက်ကိုရီးယားရဲ့ကိုဆွေးနွေးဖို့ရှိကြောင်းအမေရိကန်နိုင်ငံသားရေးဌာနကအတည်ပြုပြောဆိုပါတယ်အရင်ဆက်ဆွေးရလက်ထက်တွင်မြောက်ကိုရီးယား
ဲ့တာမတ်ကြီးဂျိုးဆက်ယွန်းဟာဇူလိုင်လ17ရက်ကနေ23ရက်နေ့အထိစင်ကာပူနိုင်ငံမှာကျင်းပတဲ့အာရှအရှေ့မြောက်ပိုင်းပူးပေါင်းဆောင်ရွက်မှုညီလာခံကိုတက်ရောက်ခဲ့ပြီးတဲ့နောက်ဒေသတွင်းမှာမြန်မာတနိုင်ငံထဲကိုခီးဆက်ခဲ့တာဖြစ်ပါတယ်။သူ့ရဲ့ခီးစဉ်တွင်မြောက်ကိုရီးယားအရေးကိစ္စအတွက်မြန်မာအစိုးရခေါင်းဆောင်အနေနဲ့ဆွေးနွေးမှာဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဌာနအရှေ့အာရှရေးရာပြောခွင့်ရကတ်တီနာအာဒမ်စ်ကပြောပါတယ
် Special Representative Yoon is traveling to Burma to meet with officials to discuss North Korea. The United States is working with countries around the world to increase the
PPRK. သူကစီယုံဟာမြန်မာနိုင်ငံကိုတွေ့ရောက်ပြီးအစိုးရရရှိတွေနဲ့တွေ့ဆုံတာမြောက်ကိုရီးယားနဲ့ပတ်သက်လို့ဆွေးနွေးမှာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုကကမ္ဘာထွန်းရှိနိုင်ငံတွေနဲ့ပူးပေါင်းပြီးမြောက်ကိုရီးယားပေါ်တန်တမာရေးနဲ့စီးပွားရေးရဝိုင်းကျင်ထားမှုကိုတိုးစီဖို့ကြိုးပမ်းနေတာဖြစ်ပါတယ်။မြောက်ကိုရီးယားကဆက်လက်ပြုလုပ်နေတဲ့တရားမဝင်တဲ့နျူကလ িয়ার နဲ့ပယ်ထိန်တုံးပြစ်လွတ်တဲ့အစီအစဉ်တွေပေါ်နိုင်ငံတကာလူ့ဖွဲ့စည်းကစန့်ကျင်ရမှာတွေးစီခိုင်မာမှုရှိတယ်ဆိုတာကိုပြသဖို့အတွက်ဖြစ်ပါတယ်
။တာမကြီးယွန်းဟာမြန်မာနိုင်ငံမှာနေရကြနေထိုင်မှုဇူလိုင်လ18ရက်နေ့ကနေဆက်ရောက်ခဲ့တာမှာနိုင်ငံတော်တာမင်ငါပုဂ္ဂိုလ်တော်အောင်ဆန်းစုကြည်တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမေအောင်လိုင်တို့နဲ့နေပြည်တော်မှာတွေ့ဆုံခဲ့ပါတယ်။တောင်ဆန်းစုကြည်နဲ့တွေ့ဆုံစဉ်နိုင်ငံဆက်ဆံရေးနဲ့ပူးပေါင်းဆောင်ရွက်ရေးတိုးမြှင့်မှုကိစ္စတွေကိုဆွေးနွေးခဲ့တဲ့အကြောင်းနိုင်ငံတော်တာမင်ငါယုံကသတင်းထုတ်ပြန်ခဲ့သလိုမြန်မာနိုင်ငံရဲ့ဌာနပြောခွင့်ရကလည်းမြောက်ကိုရီးယားနဲ့တန်တမာရေးအရာဆက်ဆံမှုသာရှိပြီးစစ်ဖက်ဆက်ဆံရေးမရှိကြောင်းရိုက်တာသတင်းဌာနကိုပြောကြားခဲ့ပါတယ်။ဗိုလ်ချုပ်မူကြီးမေအောင်လိုင်နဲ့တွေ့ဆုံစဉ်ကိုရီးယားကျွန်းဆွယ်အရေးအာရှပစိဖိတ်ဒေသတည်ငြိမ်အေးချမ်းရေးနဲ့ကြွယ်ဝချမ်းသာရေးအမေရိကန်မြန်မာစစ်ဖက်ဆက်ဆံရေးပုံမူတိုးမြင့်ရေးကိစ္စတွေကိုတာမတ်ကြီးယွန်းကတင်ပြဆွေးနွေးခဲ့ပြီးဗိုလ်ချုပ်မူကြီးမင်းအောင်လိုင်ကလည်းမြန်မာအနေနဲ့ကိုရီးယားကျွန်းဆွယ်ကိုနျူကလ িয়ার ကိမဲ့စုံဖြစ်စေလိုတဲ့အကြောင်းနဲ့မြန်မာနိုင်ငံအတွင်းလက်နက်ကန်ပဋိပက္ခတွေခြုံငင်းပြီးရင်းချမ်းရေးရရှိအောင်ကြိုးပမ်းနေတဲ့အကြောင်းတွေကိုဆွေးနွေးခဲ့တယ်လို့ဗိုလ်ချုပ်မူကြီးမင်းအောင်လိုင်ရဲ့ Facebook စာမျက်နှာကတစ်ဆင့်ထုတ်ပြန်ထားပါတယ်1983ခုနှစ်မှာရန်ကုန်မြို့မှာရှိတဲ့အာဇာနည်ဘိမှန်ကိုမြောက်ကိုရီးယားကဘုံခွဲတိုက်ခတ်ခဲ့ပြီးတဲ့နောက်နိုင်ငံတန်တမာဆက်ဆံရေးပြတ်တောက်ထားခဲ့ရာကစစ်စိုးရလက်ထက်2009ခုနှစ်မှာတန်တမာဆက်ဆံရေးကိုပြန်လည်တည်ဆောက်ခဲ့တာဖြစ်ပါတယ်။ဗိုလ်ချုပ်မူကြီးတန်းရွှေလက်ထက်အတွင်းမြောက်ကိုရီးယားထံကနေစစ်လက်နက်ပစ္စည်းဝယ်ယူမှုတွေရှိခဲ့တာမှာဗိုလ်ချုပ်ကြီးသူရရွှေမန်းကိုရံမြောက်ကိုရီးယားကိုတွားရောက်ပြီးနိုင်ငံစစ်ဖက်သဘောတူညီမှုတွေကိုလက်မှတ်ရေးထိုးခဲ့တာပါ။သမ္မတဦးသိန်းစိန်အစိုးရလက်ထက်မှာလည်းမြောက်ကိုရီးယားထံကစစ်လက်နက်ပစ္စည်းဝယ်ယူမှုနဲ့ပတ်သက်လို့2013ခုနှစ်ဇူလိုင်လအတွင်းမှာပဲကာကွယ်ရေးဌာနပစ္စည်းထုတ်လို့ရုံရဲ့အရာရှိချုပ်ဒုတိယဗိုလ်ချုပ်ကြီးသိန်းထေကိုမြောက်ကိုရီးယားထံကစစ်လက်နက်ပစ္စည်းမဝယ်ဖို့ကန့်တတ်ထားတဲ့ကုလသမဂ္ဂဆုံးဖြတ်ချက်ကိုချုပ်ဖောက်တယ်ဆိုပြီးအမေရိကန်ဘာသာရေးဌာနကအရေးယူခဲ့ပါတယ်။မြောက်ကိုရီးယားကအခုနောက်ဆုံးစမ်းသပ်ပြင်လွတ်လိုက်တဲ့တိုက်ချင်းပစ်ပဲ့ထိန်တုံးကြီးဟာအမေရိကန်ကပြည်နယ်တစ်ခုဖြစ်တဲ့အလာစကာအထိရောက်နိုင်မှာဖြစ်တဲ့အတွက်ကုလသမဂ္ဂကမြောက်ကိုရီးယားအပေါ်ပုံမူပြင်းထန်တဲ့ပိတ်ဆို့ရေးယူမှုတွေချမှတ်ထားတဲ့ကြားကပဲမြောက်ကိုရီးယားဟာသူ့ရဲ့နျူကလ িয়ার လက်နက်တည်ဆောက်ရေးအစီအစဉ်ကိုတိုးချဲ့လှုပ်ဆောင်လာနေတာကြောင့်အမေရိကန်အပါအဝင်နိုင်ငံတကာကစိုးရိမ်မှုတွေဖြစ်ပေါ်နေတာပါ။ဒါကြောင့်တာမတ်ကြီးယွန်းအနေနဲ့နိုင်ငံတကာရဲ့သွေးစည်းညီညွတ်မှုကိုရရှိလိုတဲ့အတွက်တချိန်ကမြောက်ကိုရီးယားနဲ့စစ်လက်နက်ပစ္စည်းအယောင်းအဝယ်သဘောတူညီမှုလက်ကျန်နေရှိနိုင်တဲ့အလားအလာနဲ့ပတ်သက်ပြီးမြန်မာနိုင်ငံကိုတွားရောက်ပြီး ဆိုရမကင်းဖြစ်မှုတွေကိုဆွေးနွေးခဲ့ပုံရတယ်လို့တုံ့တက်မှုတွေရှိနေပါတယ်။မြမအရေးကြွန့်ကျင်သူ George Town တက္ကသိုလ်ကဂုံတူဆောင်ပါမောက်ခ David Steinberg က
I think the United States, which is obviously very concerned about North Korea at the present moment, wants to make sure that there's no funding coming into North Korea.
North Korea ရေကိုလက်ရှိမှာစိုးရိမ်မှုတွေဖြစ်နေတဲ့ American က North Korea ကိုမြန်မာအပါဝင်ဒေတာတွေကတခြားနိုင်ငံတွေစီကနေငွေကြေးစီးဆင်းမှုတွေမရှိစေရေး American ကတေချာစေခြင်းမုံရပါတယ်။ဒါကြောင့်လဲ North Korea ကထိတွေ့ဆက်ဆံနေတဲ့အတိုင်းဝိုင်းထဲမှာမြန်မာနိုင်ငံမပါနေရအောင်နောက်ပြီးတော့ကုလသမဂ္ဂကချမှတ်ထားတဲ့ဆုံးဖြတ်ချက်တွေကိုမြန်မာနိုင်ငံကလိုက်နာနေတယ်ဆိုတာသိကြအောင်တမကြီးယွန်းအခုလိုတွားရောက်ဆွေးနွေးတာဖြစ်ပါတယ
်မနစ်စက်တင်ဘာလ29ရက်နေ့ကအထက်လွှတ်တော်နိုင်ငံသားဆက်ဆံရေး Sub Committee ဌာနဘွဲမှာအမေရိကန်လက်ထောက်နိုင်ငံသားရေးဝန်ကြီး Daniel Russell ကမြန်မာစစ်တပ်တွေမှာမြောက်ကိုရီးယားနဲ့ဆက်လက်လုကင်နေတဲ့သူတွေရှိနေသေးကြောင်းဒါဟာလွန်ခဲ့တဲ့9နှစ်စစ်အာဏာရှင်လက်ထက်တုန်းကလက်ကျန်နေဖြစ်တယ်ဒါပေမဲ့လက်ရှိအစိုးရရောစစ်တပ်ကပါဒါကိုတားမြစ်ရမယ်ဆိုတာကိုနားလည်သဘောပေါက်တယ်လို့သူမြင်ကြောင်းပြောကြားခဲ့ပါတယ်ခင်ဗျာ
ကိုဇော်ဝင်းလိုက်တင်ပြခဲ့တာဖြစ်ပါတယ်ဒါအပြင်ဒီဇွန်လ4ရက်နေ့ကတိုက်ချင်းပစ်ပတ်ထိန်ဒုံးကြီးပြစ်ခတ်ခဲ့တဲ့ကိစ္စအပါဝင်မြောက်ကိုရီးယားကကုလသမဂ္ဂရဲ့ဆုံးဖြတ်ချက်ကိုချိုးဖောက်နေတဲ့အပေါ်မှာအမေရိကန်ပြည်ထောင်စုအနေနဲ့စိုးရိမ်တဲ့အကြောင်းလဲဆွေးနွေးဖြစ်တယ်လို့အထူးကိုယ်စားလှယ်ယွန်ကပြောတဲ့အကြောင်းရန်ကုန်အမေရိကန်တန်ယုံပြန်ကြားရေးအရာရှိ John Groff က VOA မြန်မာပိုင်းကိုပြောပါတယ်ဒါကြောင့်မြောက်ကိုရီးယားရဲ့အခုလိုရန်လိုတဲ့အပြုအမူတွေကိုဒဏ်ပြန်ဖို့မြောက်ကိုရီးယားပေါ်ပိုပြီးတော့ဖိအားပေးနိုင်တဲ့နည်းလမ်းတွေအကြောင်းကိုလဲဆွေးနွေးခဲ့တယ်လို့အထူးကိုယ်စားလှယ်ယွန်ကပြောကြောင်းပြန်ကြားရဲ့အရာရှိကပြောပါတယ်ရှင်အခုဆက်လက်ပြီးတော့ဒီဖန်စီခံထားတဲ့သတင်းတော်ရဲ့အမှုကိစ္စတွေကိုတင်ပြပေးပါမယ်ပုံမှန်66ဂါကြီးနဲ့တရားစွဲဆိုခံထားတဲ့ The Voice Editor ချုပ်အမှုရုံးထုတ်ချိန်လာရောက်တဲ့သတင်းသမားတဦးချင်းစီကိုသတင်းမှတ်တမ်းသဘောမျိုးဓာတ်ပုံရိုက်ယူခဲ့တဲ့ရန်ကုန်တိုင်းစစ်ဌာနချုပ်ကတကြတဦးကို2019နိုင်ငံသားများဤပုဂ္ဂိုလ်ရေးဆိုင်ရာလွတ်လပ်မှုနဲ့ပုဂ္ဂိုလ်ဆိုင်ရာလုံခြုံမှုကာကွယ်ပေးရေးဥပဒေနဲ့အညီအရေးယူပေးဖို့မြန်မာသတင်းသမားများကာကွယ်ရေးကော်မတီကဒီကနေ့ဗဟန်တရားရုံးမှာတရားစွဲဆိုလိုက်ကြပါတယ်။တစ်ချိန်တည်းမှာပဲစစ်တပ်ကမတရားအသိမ်းဆက်သွယ်မှုပုံမှန်ဆက်ခွန်မြင်းဆောင်တင်းနဲ့တရားစွဲဆိုပြီးရှမ်းပြည်နယ်တီဘောအကျဉ်းထောင်မှာချုပ်နှောင်ထားတဲ့သတင်းသမား3ယောက်ကိုတတ်မှတ်ရုံးချိန်ထက်စောပြီးဒီကနေ့တီဘောတရားရုံးမှာရုံးထုတ်သွားပါတယ်။ဆက်သွယ်မြင်းမြန်းထားတဲ့မဆုမွန်ကအပြည့်စုံပြောပြပေးမှာပါရှင်။
ပြည်ရတဲ့ဇွန်လ30ရက်နေ့ကဆက်သွယ်ရေးဥပဒေပုံမှန်66ဂါကြီးနဲ့တရားစွဲဆိုခံထားရတဲ့ The Voice Editor ချုပ်ကိုကျော်မင်းစုရဲ့အမှုရုံးထုတ်ချိန်သတင်းသမားတဦးချင်းစီကိုသတင်းမှတ်တမ်းသဘောမျိုးဓာတ်ပုံရယူခဲ့တဲ့အပေါ်ရန်ကုန်တိုင်းစစ်ဌာနချုပ်ကတက်ကြွဆိုးမြင့်အောင်ကို2019နိုင်ငံသားများဤပုဂ္ဂိုလ်ဆိုင်ရာလွတ်လပ်မှုနှင့်ပုဂ္ဂိုလ်ဆိုင်ရာလုံခြုံမှုကာကွယ်ပေးရေးဥပဒေနဲ့အညီအရေးယူပေးဖို့မြန်မာသတင်းသမားများကာကွယ်ရေးကော်မတီကဒီကနေ့ဗဟန်တရားရုံးမှာတရားစွဲဆိုနိုင်ရေးဦးတိုက်လျှောက်ထားခဲ့ပါတယ်။ဒါ့အပြင်ဒီလိုမျိုးရန်ကုန်တိုင်းစစ်ဌာနချုပ်ကတက်ကြွဆိုးမြင့်အောင်ဓာတ်ပုံဗီဒီယိုရိုက်ကူးခဲ့တာဟာဥပဒေချိုးဖောက်တာမဟုတ်ဘူးဆိုပြီးဗဟန်တရားရုံးကအမှုဖွင့်တာကိုပယ်ချခဲ့တဲ့အပေါ်လဲတဆက်တည်းရဲစခန်းတာဝန်ရှိသူကိုပါတရားစွဲဖို့စီစဉ်ခဲ့တယ်လို့မြန်မာသတင်းသမားများကာကွယ်ရေးကော်မတီကကိုတာလွန်ဆောင်ထက်ကအခုလိုပြောပြပါဗျာ။
ကျွန်တော်တို့ရဲ့ဓာတ်မားကြီးလှူရှားမှုပေါ့နော်လိုက်ပြီးတော့ကျွန်တော်တို့တာနိုင်မှုတတိယမျိုးနဲ့တူးရှင်းကြီးရဲ့လှူရှားမှုကြီးလိုက်ပြီးတော့ဒီကအမှတ်တမ်းတင်တာပေါ့နော်နားရောခံလိုက်တာကျွန်တော်တို့ရဲ့ဟိုပေါ့နော်နိုင်ငံသားထုတ်ရလွတ်လပ်မှုကြီးဖြစ်နိုင်နိုင်တော့တယ်ဒီဆိုရှယ်မီဒီယာကိုမတန်းတင်အဲ့ဒါအဲ့ဒီမတန်းတင်လို့ကြောင့်မလို့ကျွန်တော်ကရက်စကောင်းကိုဇွန်လ3ရက်နေ့ပတ်တိုက်နေပတ်တိုက်ရင်းခါမှာရက်စကောင်းဇူလိုင်လ9ရက်နေ့မှာကျွန်တော်တို့အကြောင်းပြန်လာငယ်နေများကြီးပုံပြဆိုင်ရလွတ်လပ်မှုနဲ့ပုံပြဆိုင်ရမတူညီကာဝေးမှုနဲ့မင်းတို့ဆောင်းပါဘူးဆိုပြီးကျွန်တော်တို့အကြောင်းပြန်ပါတော့ကျွန်တော်တို့ကကျွန်တော်တို့နိုင်ငံသားပြည်ဘုရားကျွန်တော်တို့တနည်းအားဖြင့်ချင်းချောက်တာနော်အဲ့ဒါကြောင့်ကျွန်တော်ကငယ်နေများကြီးပုံပြဆိုင်ရလွတ်လပ်ခွင့်ပုံပြဆိုင်ရမင်းတို့ကာဝေးမှုကိုကြာသူကအရေးကြီးလို့ကျွန်တော်ကဒီဗဟန်တရားရုံးမှာတက်ချက်ပြောရအောင်ဒီဥတိုက်ဆောင်လေနောက်တစ်ခုကကျတော့ကျွန်တော်တိုင်ရက်ဖွင့်တာကိုဘယ်လိုဆုံးမလို့ဆိုပြီးတရားရုံးကဆုံးဖြတ်မှာတရားရုံးကဆုံးဖြတ်တယ်လေရဝင်ပြီးဆုံးဖြတ်တဲ့အတွက်ကြောင့်လေကိုလည်းဒီဥပဒေနဲ့အမူပဲအရေးကြီးလို့ဆိုတော့ဗဟန်တရားရုံးကိုနောက်ထပ်တမှုချက်ဆောင်ညမှုပါနော်အဲ့ဒီလိုကျွန်တော်တင်လိုက်ပါတယ်အဲ့တော့တရားရုံးကဒါအကြောင်းပြန်လို့ဆိုတော့20ရက်နေ့ပြည့်နေတဲ့မှာကျွန်တော်တို့ရဲ့အမှုကိုလက်ခံမခံသူတို့ဆုံးဖြတ်တာကိုကျွန်တော်ပြန်မှာမဟုတ်ဘူးဗဟန်နဲ့တရားပြည်ပြည်ပြောင်းကျွန်တော်တို့ရဲ့အမှုကိုအကြောင်းပြန်လိုက်ပါတယ်အဲ့တော့20ရက်နေ့မှာကျွန်တော်တို့လက်ခံမခံလို့ပြပါတယ်အဲ့တော့လက်မခံဆိုရင်အခဲဆက်ခဲလက်မခံတိုင်းတက်တယ်ဒါလည်းလက်မခံရှိတယ်ကျွန်တော်တို့အဲ့တရားမတော်တဲ့ဒီလိုတက်ပါ
ဒ ဒီကနေ့မှာပဲရှမ်းပြည်နယ်တီဘောရုံမှာတော့တက်မတော်ဘက်ကမတရားသေးဆက်သွယ်မှုပုံမှန်ဆက်ခွန်တင်တဲ့တရားစွဲဆိုပြီးရှမ်းပြည်နယ်တီဘောအချင်းတောင်မှာချုပ်နှောင်ခံထားရတဲ့သတင်းသမား၃ယောက်ကိုနမ်ဆန်တရားရုံကနေတီဘောတရားရုံကိုယုံပြောင်းပြီးတဲ့နောက်တက်မတ်ရုံချင်းထက်စော်ပြီးယုံထုတ်သွားပါတယ်တရားရုံထုတ်စစ်ဆေးခဲ့တဲ့နောက်ဆုံးအခြေအနေကိုတော့ Democratic မြန်မာအသံ DBB ရဲ့သတင်းအယ်ဒီတာတဦးဖြစ်တဲ့ကိုတန်းဝင်းထွတ်ကအခုလိုပြောပြပါတယ
်နမ်ဆန်မှာလုံလုံလေးမကောင်းလို့ဆိုပြီးတော့တီဘောကိုခေါ်လာတယ်တီဘောမှာချုပ်တယ်လူတွေကတီဘောမှာဒါမှမဟုတ်နမ်ဆန်တရားရုံကတရားကိုစားဆိုပြီးတော့ဒီဘောမှာယမန်ယူတယ်ဆိုတော့28ရက်နေ့ကယမန်ယူတယ်ဆိုတော့လေ7ရက်နေ့ရုံးချင်းလေးလို့ဖြစ်သွားတာပေါ့နော်7ရက်နေ့မှာဒီကသတင်းတောက်တွေအုပ်စုလိုက်သွားပြီးသနပြမယ်ပါညာလဲသတင်းကြားတယ်လေဆိုတော့9ရက်နေ့မှာဒါပေမဲ့ယမန်နှစ်ပတ်ထပ်ယူလိုက်တယ်ဆိုတော့ပြီးခဲ့တဲ့ပတ်ကကျွန်တော်တို့လိုက်သွားတယ်ကျွန်တော်တို့ရှိနေတွေရောလိုက်သွားတယ်လေလိုက်သွားပြီးတော့ရှိနေပေါ်ကလွှဲတယ်ရှိနေထောင်ထဲဝင်တွေ့တယ်နောက်ပြီးခဲ့တဲ့ရက်ပိုင်းမှာပဲကျွန်တော်တို့ရှိနေကိုတို့အကြောင်းကြားလာတယ်တောက်မယ်ခရိုင်တရားရုံးအကြောင်းကြားလာတယ်ကဲဟိုနက်ဆန်မှာမဖြစ်တော့ဘူးဒီဘောကိုရုံးကြောင်းတင်လာတယ်ပေါ့နော်ဒီဘောကိုရုံးကိုကြောင်းမယ်ပေါ့ရုံးချင်းက27ရက်နေ့မလုပ်ခဲနဲ့နောက်တစ်ပတ်ကိုရွှေ့ရပေါ့ဗျာတရားတကြီးလားအားလို့ပြောတယ်ရွှေ့တာလို့ပြောတယ်နောက်တစ်ပတ်စုပ်သွားတဲ့သဘောပေါ့နော်အဲ့လိုမျိုးပြောတယ
်အခုလိုမျိုးသတင်းသမားတွေတိုင်းရင်းသားလက်နက်ကိုင်နဲ့မြေအတွင်းသတင်းသွားယူတာကိုမတရားတင်းဆက်သွယ်မှုပုံမှန်နဲ့အရေးယူတာဟာသတင်းမီဒီယာဥပဒေနဲ့ဆန့်ကျင်ပြီးလက်ရှိပြည်သူအစိုးရသွားနေတဲ့ဒီမိုကရေစီလမ်းကြောင်းကိုထိခိုက်စေနိုင်တယ်လို့တိုင်းရင်းသတင်းမီဒီယာရဲ့သတင်းအယ်ဒီတာဦးစင်လင်းကပြောပါတယ
်သတင်းသမားတွေကဒါသူတို့လို့သူတို့လောက်တာဒါကိုသူပေးရတဲ့ပေါင်းနေရပဲပြောရင်ကွန်စတီကျူရှင်းမှာလည်းပဲဒါသူတို့ဒီလူလောက်ခွင့်နဲ့ပတ်သက်လို့အခြေခံပြောထားတာရှိတယ်အစိုးရဘက်ကထုတ်ထားတဲ့ဥပဒေထဲမှာရောဆက်ကောင်စုဘက်ကလုပ်ထားတဲ့ဥပဒေထဲမှာရောဒီဥပဒေနှစ်ခုလုံးထဲမှာလည်းပဲသတင်းတော့တဲ့ဟာလူလူလားသတင်းရယူခွင့်ရှိတယ်ရယူနိုင်တယ်နော်လူလူလားသွားနိုင်တယ်လာနိုင်တယ်ဆိုတော့ဒီချက်တွေပေါ်မှာအခြေခံပြီးပြောမှရှိတော့ဒီကနေ့သတင်းတော့ဒီသာခါတဲ့ကိစ္စဟာလက်ရှိသွားနေတဲ့နိုင်ငံရေးအခင်းအကျင်းနဲ့ဆိုရင်တော့ဆန့်ကျင်တဲ့ဖြစ်နေတော့တမောဘက်ကသဘောထားနဲ့အစိုးရဘက်ကသဘောထားနော်ဒီသဘောထားနှစ်ခုလေရဲရုံးပြားရှားနာနေတယ်လို့မြင်နေရတာ
ပေါ့ NND ဆိုရလက်ထက်မှာတော့သတင်းချက်လက်စီးစစ်မှုပို့ပြီးတော့မှထိန်းချုပ်ခံလာရသလားဒါမှမဟုတ်သတင်းမီဒီယာလွတ်လပ်ခွင့်တွေဟာပို့ပြီးတော့မှဖိနှိပ်မှုရှိလာသလားဆိုတာကိုလည်းသတင်းမီဒီယာသမားတွေဘက်ကဝေဖန်မှုတွေနဲ့မေးခွန်းထုတ်လာနေခြင်းလည်းဖြစ်ပါတယ်ရှင
်ဘရော့ချ်နဖယ်ကျောင်းနိုင်ဝင်ကြီးချုပ်ရဲ့ဒီတက်မတော်ကာဝေးဦးစီးချုပ်ခန်းကဏ္ဍနဲ့ပတ်သက်လို့မှတ်ချက်စကားအပေါ်မှာတက်မတော်ကနေပြီးတော့ညင်ညာချက်တွေထုတ်ကန့်ကွက်လာတဲ့နောက်ဒီစကားအပေါ်မှာရန်ကုန်တိုင်းဝင်ကြီးချုပ်ကတောင်းပန်ရတဲ့အထိဖြစ်ခဲ့ရပါတယ်။ NLD အစိုးရနဲ့တက်မတော်ကြားဆက်ဆံရေးအခြေအနေအထူးသဖြင့်တော့ဒီ NLD အစိုးရအလေးထားဆောင်ရွက်နေတဲ့တက်မတော်နဲ့အမျိုးသားညီကြားစီဆိုတာဘယ်အထိခီးပေါက်နေပြီလဲဆိုတာမေးခွန်းဖြစ်လာပါတယ်။ဒီကြောင့်အခုအင်ကာနိဒဲလီလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမင်းများလူသူတွေ VOE ကိုမိမိတို့ရဲ့တယ်လီဖုန်းနံပါတ်တွေချုပ်တင်ပြပို့ထားမယ်ဆိုရင်ဒိုင်းရဲ့လီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူပေးပါမယ်။ဒါမှမဟုတ်မိမိတို့မင်းများလူသားဆွေးနွေးလူသားတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီချုပ်တင်ပြပို့ထားလို့လည်းရပါတယ်။ VOE ရဲ့ဖုန်းနံပါတ်က12323822994ဖြစ်ပြီးတော့အီးမေးလ်လိပ်စာကတော့ bamis@voenews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမင်းများကြမယ်သွားရှင်တွေကိုကြိုတင်ပါတယ်ခင်ဗျ။
တရားလီလိုင်းဆွေးနွေးခန်းကိုနောက်နောက်ရကြထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်မှာစောင့်မျှော်နားဆင်နိုင်ကြပါတယ်။အခုတော့သတင်းအကျဉ်းချုပ်ကိုကိုအောင်လင်းဦးကြီးညာပေးပါမယ်ရှင
်။ယူနင်ငံကသူ့ရဲ့နျူကလ িয়ার အစီအစဉ်နဲ့ပတ်သက်လို့2015ခုနှစ်နိုင်ငံတကာသဘောတူညီချက်ကိုလိုက်နာမှုရှိကြောင်းအမေရိကန်ဆိုရကမနေ့ကထပ်မံတည်ပြလိုက်ပါတယ်။အမေရိကန်ဆိုရကြီးတန်းရရှိသူကတော့သဘောတူညီချက်ပါချက်တွေကိုယူနင်ငံကလိုက်နာတယ်ဆိုပေမဲ့သဘောတူညီချက်ရဲ့ရည်ရွယ်ချက်တွေကိုလိုက်နာဖို့ပြတ်ကွက်နေတာကြောင့်ပုံမဖိအားပေးနိုင်အောင်တမနာထရန့်ဆိုရကမဟာမိတ်တွေနဲ့ပူးပေါင်းဆောင်ရွက်မှာဖြစ်တဲ့အကြောင်းလည်းပြောဆိုခဲ့ပါတယ်။အမေရိကန်ပြည်အစို Republican Party ကနောက်ဆုံးအချိန်ချင်းမှရဆက်ရှာမှုဥပဒေကိုပြင်ဆင်ရေးကြိုးပမ်းမှုတွေကပါတီဝင်ကထက်တော်မှန်ဦးကထောက်ခံမှုပေးမှမဟုတ်ကြောင်းပြောဆိုလိုက်တဲ့အတွက်မနေ့တုန်းကပဲမအောင်မြင်ဖြစ်ခဲ့ရပါတယ်။တမနာဟောင်း Barack Obama လက်ထက်ကကျန်းမာရေးဆက်ရှာမှုဥပဒေကိုဖျက်သိမ်းပြီးအစားထုတ်မဲ့ဥပဒေကြမ်းတစ်ရပ်ကိုတော့ထက်တော်လူများစုခေါင်းဆောင် Mitch McConnell ပြီးခဲ့တဲ့သတင်းပတ်ထက်မှာပဲလူသိရှင်ကြားထုတ်ပြန်ထားတာပါ။90%ရှိတဲ့ထက်တော်မှာအတက်ကန်ဒီမိုကရက်48%ဆုံးကကန့်ကွက်မဲ့အကြောင်းပြောဆိုထားပြီး52%ရပ်ထားတဲ့ Republican တွေအနေနဲ့လည်းပါတီတွင်းကကန့်ကွက်သူ2ယောက်ထက်မပိုမှတာဥပဒေကိုအတည်ပြုနိုင်မှာလည်းဖြစ်ပါတယ်။ရတားရီပေါ်တာဟုလက်နက်နဲ့တက်ခတ်မှုမှာပတ်သက်ဆက်နွယ်သူတွေဖြစ်စီးရီးယားစစ်ပဆိုင်ရာအရာရှိတွေနဲ့သိပ္ပံပညာရှင်16ဦးကိုဥရောပသမဂ္ဂ EU ကအရေးယူတက်ခတ်ဖို့ဆုံးဖြတ်လိုက်တဲ့ပေါ်အမေရိကန်ပြည်ထောင်စုကကြိုဆိုလိုက်ပါတယ်။အလားတူဗြိတိန်နိုင်ငံချိုင်းဝန်ကြီး Boris Johnson ကလည်းချီချူးစကားပြောကြားလိုက်တာပါ။စီးရီးယားနိုင်ငံခန်ရှဲဟုံးမြို့မှာပြီးခဲ့တဲ့ဧပြီလတဲ့စာရင်စိတ်တမ်းဝင်တဲ့တက်ခတ်မှုကိုတော့ကုလသမဂ္ဂနဲ့ဒါဟုလက်နက်တားဆီးရေးအဖွဲ့တို့ကပူးတွဲစုံစမ်းစစ်ဆေးနေစေဖြစ်ပါတယ်။
တရင်အချင်းတို့ကိုကိုအောင်လုံးကြီးညာပေးခဲ့တာပါဒီညနေအစည်းအဝေးထုတ်လို့ရမှာမဆုမုံဖြစ်ပြီး engineer ကတော့ skip sick ဖြစ်ပါတယ်ကျွန်မရှားပုံပါဒီညနေအစည်းအဝေးကိုတာဝန်ယူတင်ဆက်ပေးတာပါ view american အတန်ညနေပဲမြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်ညနေ6:00-9:00တိုက်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ည9:00-10:00ထုတ်လွှင့်မဲ့ radio အစည်းအဝေးကိုတော့ line to meter 24.25-30.50 နဲ့ line la meter 190တို့ကနေဖမ်းယူနားဆင်နိုင်ပါတယ် view ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.